တိုင်းပြည်တစ်ခုတိုးတက်ဖို့ဆိုတာခေါင်းဆောင်မှုအပေါ်မှာကြီးပဲမူတည်တာမဟုတ်ဖက်နဲ့ဘျူရိုကရေစီရန်ရလို့ခေါ်တဲ့ဝန်ထမ်းလောကပေါ်မှာအများကြီးမူတည်တယ်လို့ပြောကြပါတယ်တချို့နိုင်ငံတွေမှာအစိုးရဘယ်လိုပဲပြောင်းနေပြောင်းနေတိုင်းပြည်ရဲ့တိုးတက်မှုအဆက်မတန်ကျဆင်းသွားတာတွေပါတယ်မတွေ့ရပါဘူးဘာကြောင့်လဲဆိုတော့အုတ်ထွေရန်ရကထိန်းထားတာမျိုးတွေကတွေ့ရပါတယ်သူမြန်မာပြည်မှာအုတ်ထွေရန်ရနဲ့ပတ်သက်လို့တော့ဒီနေ့ထိညှိတွားတဲ့သိကြရပါတယ်ဒေါက်ခင်ဆိုဘင်းရဲ့အတွေ့အကြုံနဲ့ပြောပါဦးခင်ဗျာ
ဒီဘျူရိုကရေစီရန်ရလို့ပြောတဲ့နေရာမှာဒီအစိုးရဝန်ထမ်းပေါ့နော်ပြည်သူဝန်ထမ်းလို့ခေါ်အောင်ပါပေါ့အဲ့ဒီပြည်သူဝန်ထမ်းတွေရဲ့ခန့်ကဏ္ဍအရင်အစိုးရလက်ထက်တုန်းကထားသွားခဲ့တဲ့ဒီအမြဲတမ်းအတွင်းဝင်ဆိုတဲ့လူတွေရှိပါတယ်။အဲ့ဒီအမြဲတမ်းအတွင်းဝင်ဆိုတဲ့ပုဂ္ဂိုလ်တွေကဝင်ကြီးနဲ့တိုက်ရိုက်ဆက်ဆံရတဲ့အနေအထားမှာရှိပါတယ်။အဲ့တော့ဒီအမြဲတမ်းအတွင်းဝင်တွေဆိုတာကလည်းဒီမိုးကြွှေကိုလို့ခေါ်ကြတဲ့ဒီတက်မတော်ကနေပြီးတော့အငြင်းစားယူလာတဲ့အရာရှိတွေများပါတယ်။အဲ့ဒီခါကျတော့သူတို့တွေရဲ့ mindset ပေါ့နော်။သူတို့ရှိနေတဲ့ mindset ကအရင်တုန်းကရှိနေတဲ့အတိုင်းပဲဟိုပြောင်းလဲမှုတစုံတရာမတွေ့ရသေးတဲ့အတွက်ကြောင့်မလို့ဒီအများပြည်သူနဲ့ဆက်ဆံရတဲ့ဌာနတွေမှာဟိုဘယ်လိုခေါ်မလဲအားမလို့အားမရဖြစ်တာတွေဟိုခင်းရောက်တဲ့လောက်မြောက်တာတွေဖြစ်နေတာပေါ့လေအဲ့လိုတွေ့ရပါတယ်ဥပ္ပဇန်သာ
ကိုင်းမင်းကဘယ်လိုသဘောပါလဲအများကအတွင်းဝင်နေခန့်သွားတဲ့ကိစ္စဟာနောက်တက်လာမဲ့ဒီမိုကရေစီအစိုးရအတွက်အဓိကအုပ်ချုပ်ရေးရန်တရားပြုပြင်ပြောင်းလဲနေတာမှာအခက်အခဲဖြစ်နေတယ်အတားအဆီးဖြစ်နေတယ်လို့ဒေါက်တာဆိုရင်းကဆိုပါတယ်ကိုင်းမင်းရဲ့အမြင်နဲ့သိချင်ပါတယ်ခင်ဗျာ
ကျွန်တော်အမြင်တော့ဒီပြည်သူဝန်ထမ်းတစ်ခုလုံးရဲ့အားနည်းချက်လို့ပြောရမယ်ထင်တယ်ဆရာအတွင်းဝင်တွေခန့်တာထက်စာလို့ရှင်ပေါ့နော်အဲ့တော့အတွင်းဝင်တွေခန့်တဲ့ရွေချက်ကတော့ကောင်းခဲ့တာရှိပါတယ်အဲ့ဒါကဘာလဲဆိုတော့နောက်တလာမဲ့ဆွေးနွေးကြလို့ရှင်ဒါမှမဟုတ်ရှင်လည်းဒီဒီမိုကရေစီစနစ်မှာဆွေးနွေးတွေဘယ်လိုပဲပြောင်းပြောင်းဒီအောက်ကနေတော့တာဝန်ယူအကောင့်ထဲပေါ်ပေးတဲ့ပြည်သူဝန်ထမ်းအုပ်ချုပ်ရေးတည်ငြိမ်လို့ရှင်အားကောင်းနေလို့ရှင်မူဝါဒတွေပေါ့နော်ရှေ့ဆက်သွားနိုင်ဖို့ပြည်ပြင်ပြောင်းလဲဖို့အတွက်အထောက်အကူပြုမယ်ဆိုတဲ့ရွေချက်နဲ့သင်ခဲ့တာဖြစ်ပေမဲ့တို့ကတော့ဘယ်လိုပြောရမလဲဒီ CEO လိုမျိုးပေါ့တကယ်ဒီဌာနတစ်ခုကိုထိတ်ဆုံးရနေပြီးတော့ဝင်ကြီးအောင်ပါပေါ့နော် run တဲ့ခါကျတော့တို့မှလိုအပ်တဲ့ရေချင်းတွေဖြည့်ပေးနိုင်ဖို့ကကျွန်တော်ထင်တယ်ဟိုမပြည့်စုံနိုင်ခဲ့ဘူးပေါ့နော်ဒီတစ်ခုလုံးရဲ့အနေထားမှာပတ်သက်ပါတယ်ဒီຢာတို့တစ်ခုတည်းနဲ့အနေထားမျိုးတော့မဟုတ်ဘူးအဲ့တော့ဆိုရကဒီလူတွေမှာရှိရမယ့်ရေချင်းကစီမံခန့်ခွဲမှုလည်းကောင်းရမယ်အချင်းချင်းဆက်ဆံရေးဟလာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းရမယ်ဘူတုဒ္ဓဟိုပြေဝပြီးတော့ထူဖောက်ဟိုစဉ်းစားတက်ပြီးတော့တီထွင်ဖန်တီးတတ်တဲ့ညံမျိုးပေါ့နော်ရှိဖို့လိုတယ်နောက်တစ်ခါဒီအဖွဲနဲ့လုံနေတဲ့ဒီမျိုးဖြစ်ဖို့လိုတယ်ဒါပေမဲ့အဲ့ဒီရေချင်းတွေမျိုးသွင်းပေးတာတဲ့စာလို့ရှိရင်ခုနကဒီအတွင်းဝင်သင်တန်းတွေမှာတော်တော်များကနိုင်ငံရှိထားပြီးသားဥပဒေတွေလုံထုံးလုံနည်းတွေအဲ့ဒါတွေကိုအဓိကပြန်သင်တာများခဲ့တဲ့အတွက်ဒါကလည်းဒီရပ်ဘဝန်တန်းတွေအားလုံးမှာဒါတွေပဲအဓိကသင်နေကြတာ။ခုနကတကယ်ဟိုလိုအပ်တဲ့ skill တွေပေါ့နော်အဲ့ဒါတွေမသင်ထားနိုင်ခဲ့တဲ့အတွက်ကျွန်တော်များဒီအရေးချင်းပိုင်းမှာအားနေနေတယ်လို့ပဲဆိုရမှာပါဆရာ
။ဆိုတော့အတွင်းဝင်တွေခန့်တာများသောအပြင်စစ်ဘုဟောင်းတွေဟုတ်
အများစုကတော့စစ်ဘူဟောင်းနဲ့များပါတယ်ဆရာ
ဒေါံဆန်းစုကြည်ဟိုတလုံးကပြောသွားတာလဲကြားမိပါတယ်သူကဘာလဲဆိုတော့ဒီ NLD အစိုးရကိုတဲ့ဒီပြည်သူဝန်ထမ်းတွေကနေပြီးပညာပြနေတယ်လို့သူစိတ်ထဲမှာခံစားရတယ်တဲ့အဲ့ဒီခါကျတော့ဥပမာဆိုလို့ရှိရင် NLD အစိုးရတက်လာတဲ့ခါမှာဟိုဝင်းကြီးဒုဝင်းကြီးတစ်တည်းပြောင်းသွားတယ်ဒါပေမဲ့ဒီအမြဲတမ်းတွင်းဝင်ကတော့ဒီမိုးကြွှေရွှေကိုတွေဖြစ်နေတယ်အဲ့ဒီခါမှာအမြဲတမ်းတွင်းဝင်ကနေပြီးတော့ဒီပံ့ပိုးရမယ့်အစားလုပ်ငန်းအနေအထမြောက်ရမယ့်အစားဟိုပိုပြီးကတိကအောင်ဖြစ်အောင်လုပ်ငန်းနှောက်နှေးအောင်ပေါ့နော်အဲ့လိုကပ်ပြက်ရက်ပြက်လုပ်နေတယ်လို့ဟိုမြင်တဲ့လူတွေလည်းရှိတာပေါ့လေအဲ့တန်းဒေါအောင်ဆန်းစုကြည်ကဟိုတော့ထောက်ပြသွားတာဒီအစိုးရဝန်ထမ်းတွေက NLD အစိုးရကိုပညာပြနေတယ်ဆိုပြီးတော့သူပြောသွားတာရှိပါတယ်ဦးကျော်သန်းသာ
ဟာကိုင်းပင်ဟိုကြားမိလားအေး
ဒီနေရာမှာနှစ်ပိုင်းပေါ့ဆရာနော် NLD ဆိုတဲ့ဘက်ကတော့အဲ့လိုခံစားနိုင်ပါတယ်ဒါပေမဲ့လည်းဒီဝန်ထမ်းတွေဘက်မှာလည်းကျွန်တော်တို့ပြန်ချတာတွေကတော့ဒီလက်တွေ့မကျတဲ့နေသားမျိုးတွေနဲ့ဒီသူတို့လုံနေရတယ်ပေါ့နော်ဟိုဒီအမိတ်ပေးစစ်စစ်မှုတွေမှာရှင်းရှင်းလင်းလင်းမရှိဘူးနောက်သူတို့ရဲ့လုံထုံးလုံနည်းတွေရဟလာဒီလောကကံခတ်တာတွေရှိတယ
်အမိတ်ပေးတာဟိုအစူရဖွဲ့အမိတ်ပေးတာ
ဟုတ်ပါတယ
်ရှင်းရှင်းလင်းလင်းမရှိဘူး
ဟုတ်ပါတယ်အဲ့တော့အဲ့လိုနေသားမှာသူတို့ကဘာကိုအဓိကလှုပ်ဆောင်ရမလဲဆိုရာမျိုးကိုရှင်းရှင်းလင်းလင်းမရှိတာရယ်။နောက်သူတို့မှရှိထားပြီးသားလုံထုံးလုံနည်းတွေအရဟိုလှုပ်လို့မရတဲ့နေသားတွေရှိနေတာရယ်။အရေးကြီးတာအဲ့ဒါတွေဒီလုံထုံးလုံနည်းတွေကိုပြင်ဖို့လိုတယ်ပေါ့နော်။အဲ့ဒါကိုသူတို့ကပြန်ပြီးတော့သူတို့ညှိလေရှိပါတယ်။ဟိုအခုမှဟလာဒီ NLD အစိုးရနဲ့ပြည်သူ့ဝန်ထမ်းတွေကပြန်ဆက်ဆံရတဲ့အခါကျတော့တစုံတရာတွေစိမ့်နေပြီးတော့နားလည်မှုတစ်ဖက်နဲ့တစ်ဖက်ဟိုအားနေတဲ့နေသားမျိုးလည်းရှိနေမှာ။ဒါပေမဲ့ဝန်ထမ်းအများစုကတော့အထက်ကပေးတဲ့အမိန့်တိုင်းတော့သူတို့အတက်နိုင်စသလိုလှုပ်ဆောင်ကြတာကိုတွေ့ရပါတယ်။ဒါပေမဲ့ဒီလှုပ်ဆောင်မှုစွမ်းရည်ကတော့ကျွန်တော်ခုနပြောသလိုပဲနိုင်ငံတကာနဲ့ရှင်းလင်းလို့ရှင်တော့အားနိုင်မှုတော့ရှိနေပါလ
ား။အဲ့တော့ဒီ NLD အစိုးရမတက်ခင်တုန်းကဝန်ထမ်းလောကနဲ့အခု NLD အစိုးရတက်လာပြီးဝန်ထမ်းလောကဘာများကော်တော့ပါလဲ။အရင်အစိုးရဝန်ထမ်းတွေကရောဒီဟာတက်ပို့ပြီး efficient ဖြစ်ခဲ့သလားခင်ဗျ။
အဲတခုရှိတာကတော့ဒီNLDအစိုးရကိုပြည်သူများပြည်သူလူထုကအရန်ကိုမျှော်လင့်ချက်တွေအရန်များတယ်များတဲ့ခါကျတော့NLDအစိုးရလုံနိုင်တဲ့လုံနိုင်စွမ်းရှိတဲ့အင်အားပေါ့နော်နောက်ပြီးတော့ဒီNLDအစိုးရအနေနဲ့ဒီတာဝန်ခွဲဝေမှုအပိုင်းဒီဥမာဝင်ကြီးတွေတာဝန်ပေးတဲ့အပိုင်းလူမှန်နေရာမှန်ဟုတ်ရလားပေါ့အဲ့ဒါအများစိတ်ထဲမှာဘဝင်မကျဖြစ်နေတာတွေအများကြီးရှိပါတယ်ဥမာဟိုတခုပြောရမယ်ဆိုလို့ရှိရင ပုံကိုယ်တွေကဒီငင်းငင်းရင်းနဲ့ပတ်သက်ပြီးထဲထဲဝင်ဝင်ဘလောက်အထိစွန်းစွန်းတမန်ဆောင်ရွက်နိုင်မလဲဆိုတာတန်မြတ်ရည်အများကြီးရှိပါတယ်ဦးပြသန်သာ
ဟုတ်ကဲ့မြန်မာနိုင်ငံမှာအဲ့လိုလူမှန်နေရာမှန်ရွေးရလောက်အောင်အရေးရှင်ပြည့်မီတဲ့လူတွေကောင်းကောင်းရွေးနိုင်လောက်အောင်မြန်မာပြည်ပရှိနေပါရဲ့လား
ဟောကျွန်တော်အမြင်ကတော့ဒီအရေးချင်းရှိတဲ့သူတွေကတော့ရှိပါတယ်ဒါပေမဲ့ဒီအရေးချင်းရှိတဲ့သူတွေတော်တော်များများနောက်ပိုင်းမှာဒီပြည်သူဝန်ထမ်းဖြစ်ဖို့အတွက်ပေါ့နော်ရှောက်ထားကြရဲ့လားဆိုတာကကျွန်တော်ခုနပြောခဲ့တယ်လို့ပဲပေါ့တော်တော်များများကပြည်သူဝန်ထမ်းလုပ်ဖို့ဆိုလို့ရှိရင်စိတ်ဝင်စားကြတော့ပါဦးအဲ့တော့ဒီနေရာမှာပြဿနာကတော့ဒီစနစ်ကြီးတစ်ခုလုံးနဲ့ဟိုပတ်သက်နေမှာလို့ထင်ပါတယ်ခုနလူမှန်နေရာမှန်လို့ကျွန်တော်တို့ဟိုသုံးတဲ့ဇာတ်အနေထားအရာပေါ့နော်ဟိုကျွန်တော်တို့လူကိုအဓိကထားပြီးစဉ်းစားကြတော့တွေ့ရပါတယ်အဲ့ဒီခါကျတော့ဒီဝန်ထမ်းရွေးချယ်မှုနဲ့ဒီရတုတိုးပေးမှုတွေကနီးစပ်ရလူကိုပဲအဓိကဦးစားပေးခဲ့ပြီးတော့ဒီလူရဲ့အရေးချင်းကိုခုနကဒီ meritocracy ပေါ့နော်တခြားနိုင်ငံတွေမှာဆိုတာတွင်တွင်သုံးနေပါတယ်ဒါပေမဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံပြည်သူဝန်ထမ်းလောကမှာဆိုလို့ရှိရင်တော့ meritocracy ကိုကျွန်တော်တို့အကြတာအရန်နေပါတယ်နီးစပ်ရအဲ့လိုလက်တင်ရပဲခန့်ကြတယ်ယာတုတိုးပေးကြတယ်အစရှိသဖြင့်ဟိုပြောနေကြတာများတယ်ပေါ့နော
်ဒီလူမှနေရာမှန်ရွေးချယ်နေပတ်သက်ပြီးတော့ကိုမင်းပြောတဲ့အရေးချင်းရှိလို့ရှိရတာနဲ့သူတို့မရွေးဘူး practice နဲ့ပတ်သက်လို့တော့ခေစုံမင်းပြောချင်တာရှိပါသေးလား
and NLD အစိုးရအနေနဲ့ကဒီ power delegate လုပ်တဲ့နေရာမှာပေါ့နော်တာဝန်ခွဲဝေပြီးတော့တေချာပေးတဲ့နေရာမှာအားနည်းတယ်လို့ထင်ပါတယ်ဘာလို့ဆိုတော့သူတို့တာဝန်ခွဲဝေပေးလိုက်တဲ့လူကဟိုမလုပ်ရဲမကင်ရဲမပြောရဲမဆိုရဲနဲ့ဖြစ်နေတဲ့လူတွေများနေတယ်အခုဟာပြန်လဲမပြောရဲဘူးဟိုဒီဟိုခိုင်းသမျှလေးပဲလှုပ်တာပေါ့နော်ကို own initiative လည်းတိတ်မရှိကြတဲ့သဘောပေါ့နော်အဲ့တော့ဟိုသူတို့မှာဘယ်လိုခေါ်မလဲဒီ capacity ကိုခေါ်မှာပေါ့နော်ဒီစွမ်းဆောင်ရည်ကအမြဲတမ်းကိုအားနည်းနေတာပေါ့နော်အဲ့ဒါကြောင့်မလို့လေအားလုံးကဟိုအားမလို့အားမရဖြစ်ကြတာဥပမာဆိုလို့ရှိရင်ဟိုကျမနဲ့ရင်းနေတဲ့တန်တမန်တွေရှိပါတယ်မြန်မာတန်တမန်တွေပေါ့နော်သူတို့ဆိုလို့ရှိရင်ဘယ်လိုပြောလဲဆိုတော့နိုင်ငံတကာကနေအကြီးအကျယ်ဖိအားတွေဝိုင်းပေးနေကြတဲ့အချိန်မှာသူတို့အဲ့ဒီဖိအားကမစ္စိုင်းဒုံးလဲနဲ့ကြီးလို့ကြီးတဲ့ဒုံးလဲနဲ့ကြီးနဲ့ပစ်ခံနေရတဲ့အချိန်မှာသူတို့ကိုပေးထားတာလေးကပစ္စတိုလေးတစ်နက်နဲ့တလက်လေးနဲ့ပေးထားပြီးတော့ကမ္ဘာလဲမှာခုခံနေရတဲ့ဆိုတဲ့သဘောတွေလည်းဖြစ်နေတယ်။အဲ့ဒါမျိုးဒါစိန်ခေါ်ချက်တွေကအများကြီးပေါ့နော်။ဥပမာအဂရိလိုက်စားမှုတိုက်ဖြည့်ရေးဆိုတော့အဲ့ဒီလိုက်စားမှုတိုက်ဖြည့်ရေးကလည်းအဲ့ဒီလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်တခုရဲ့နဲ့တနိုင်ငံလုံးချစားနေတဲ့နိုင်ငံကြီးကိုဘလို့နည်းနဲ့မှစိတ်ဆန္ဒရှိပေမဲ့လို့လေသူတို့မှဟိုလုတ်ပိုင်ခွင့်ကဘောင်ကတိတ်ကျင်းတယ်အဲ့လိုမျိုးရှိတဲ့အခါကျတော့ဒီ power delegate လုပ်တဲ့နေရာမှာ NLD အစိုးရရဲ့အားနည်းမှုကိုလူတိုင်းလူတိုင်းကဘုံဝင်မကြပါဘူးရှင်
။ဆိုတော့အဲ့လိုအားနည်းမှုကျွန်တော်ကဘယ်လို capacity လိုရဲဘယ်လိုလုပ်ပိုင်ခွင့်လိုရဲဆိုရက်ကစားလည်းပြန်လဲတင်ပြတဲ့ကိစ္စမျိုးကမပြောရရဘူး။ဒါဆိုအဖြစ်အဲ့ဒီကိစ္စဟာမြန်မာလူမျိုးတွေရဲ့ရိုက်ပေါ့လေအားနာတာအထက်ကလူကြီးခိုင်းတာကပဲအရင်အစိုးရဆက်ဆက်မှလည်းပြန်ပြောခဲ့တာတော့သိမရှိဘူးထင်ပါတယ်ဒီကိစ္စကို
။မရှိပါဘူး။အရင်လည်းတောက်လျှောက်ကပြန်ပြောရင်ဟိုအမုန်းခံရမယ်ချောင်းထုတ်ခံရမယ်ရတုတက်ဖို့ခံမယ်အဲ့တော့အလိုက်တင်လေးပဲနေသွားကြတဲ့လူတွေကများပါတယ်အပြင်မှာတော့ပဲမချေမနဲ့ပြောလို့ရှိပါတယ
်ဆိုတော့နောက်တစ်ခုကျွန်တော်မေ့ချင်တာဦးမင်းမင်းစောစောပြောတာဝန်ထမ်းလုပ်ချင်တဲ့လူသိမရှိတော့ဘူးဆိုခဲ့ကြဒီကိစ္စမှာလည်းပဲဒါတနည်းအားဖြင့်ဟိုတုန်းကတော့ဝန်ထမ်းမှတပါလုပ်เสียမှမရှိတာအခုတော့လုပ်ငန်းတွေအများကြီးပွင်လင်းလာတယ်ပြင်မှာလုပ်တော့ပတ်စံပွေရတာပေါ့အစိုးရစီမံလုပ်လို့ဘာမှမရတာဆိုတော့အဲ့လိုအများကြီးထွက်သွားတယ်အများကြီးတွေ့ရပါတယ်ဆိုတော့ဒါကိုဘယ်လိုပြောကြမလဲဒါကိုဝန်ထမ်းလူချင်းလူမရှိတော့ဘူးဆိုတာဟာမကောင်းတဲ့အချက်လို့ပြောကြပါလားကောင်းတယ်လို့သုံးသပ်ကြပါလားခင်ဗျာ
ဘာလို့မဆိုကို့အတွက်များတဲ့ဟာပဲသွားကြမှာပေါ့လေအဲ့ဒါကြောင့်မလို့အခုနောက်ပိုင်းမှာဟိုဒီဝန်ထမ်းရွေးချယ်လေ့ကျင့်ရေးအဖွဲ့အနေနဲ့ကလည်းဟို incentive တွေနဲ့ခေါ်ဖို့ဟိုလုပ်ဖို့ကောင်းတာပေါ့နော်ကျမစ조사ပါတယ်ဒီ PSC ဥက္ကဋ္ဌကြီးနဲ့ interview လုပ်ဖို့ဆိုပြီးတော့ဒါပေမဲ့ तू ကလည်းဒီမိုးကြရွှေကိုကိစ္စကြောင့်လားတော့မသိဘူးပေါ့နော်ကျမဟို interview မပေးပါဘူ
းဟုတ်ကဲ့ NLD ဆိုရဲပထမသတ္တန်တဝက်ကျူးခဲ့ပါပြီမကြခင်ဒုတိယသက်တမ်းအတွက်ရွေးကောက်ပွဲဝင်ကြရတော့မယ်ဆိုတော့ဒီရမှာတော့အလားအလားမြင်ပါသလားဒီဝန်ထမ်းလောကတိုးတက်လာဖို့ဘယ်လိုလုပ်သင့်တယ်ထင်လဲဆိုတော့လည်းနည်းနည်းဆက်ပြော
Hello, looking less at Kajaro, the wind honey, the Chinian Jamale, the Mianang Amasu, you know, Umasinga Muma Dalu de Savaro, Singma Dalu Shin, Kare, Loco Josa, Biro, Sigandaja, Lena, Biro, PVC, Lojara Bono, the Pamaja Piano de Kajaro, the Pamabi Bosa and Dime, Lepeza in Dajame, Io Ionebono, who Ajo Mandem Lupene, Luji Lama, Talu de Hamuri, Le Shirish, Ero, Alon Cozi, Go down and go Javion Biro, go be at Harry Down. Job description ma pare a tai tin ni le ni lou ja me so lo shi yin khet khet jaw la nai ma ba shin
okay
naw ta khu wa ja raw di wonan snit the ma be tin dan ni myai pi bo lo ba sa di let shi shi pi da u bri de ne nang ngai snit ko thauk khan bo law be a dik ga tin ngai da di twei ya de kha ja raw di nang ngai da ga ma pjang le ni de ni tha de ma ta khe ko a yee shin shi de tak ko re ne chait set pi raw tin bo a yee chi ba de